ပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့ကပြည်ထောင်စုဝန်ကြီးဒေါက်တာသန်းမြင့်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့မော်တော်ယာဉ်တင်သွင်းခြင်းနှင့်သက်ဆိုင်သောလုပ်ငန်းများကြီးကြပ်ရေးကော်မတီဟာ2018ခုနှစ်ပြည်ပကနေမော်တော်ယာဉ်တင်သွင်းရမှာထုတ်လုပ်တဲ့ခုနှစ်သတ်မှတ်ချက်နဲ့ဆိုင်တဲ့အမိန့်ကြေညာစာတရက်ထုတ်ပြန်လိုက်ပါတယ်။အဆိုရသေးရဲ့ပထမဦးဆုံးသောကားတင်သွင်းဆိုင်ရာပေါ်လစီလို့ပြောရမယ်။အဲ့ဒီသတ်မှတ်ချက်တွေအရလာမယ့်နှစ်ကားစီးပွဲအခြေအနေဘယ်လိုဖြစ်လာမလဲ။အဲ့ဒီအခြေအနေဟာပြည်သူလူထုနဲ့တိုင်းပြည်စီးပွားရေးကိုအကျိုးပြုမပြုမပြောနိုင်သေးပေမဲ့တပတ်ဆယ်လောက်အတွင်းပြည်တွင်းမှာကားစီးတွေတစ်စီးကျပ်သိန်း30ကျော်မြင့်တက်သွားခဲ့ပါပြီ။ဒါအပြင်ကုမ္ပဏီတွေကလည်းကားတင်သွင်းပေါ်လစီမပြောင်းခင်လာမယ့်ဒီဇင်ဘာ23ရက်မတိုင်ခင်ဂျပန်တပတ်ရစ်ကားအများအပြားတင်သွင်းထားကြဖို့ကြိုးစားနေတဲ့အတွက်ဒေါ်လာဈေးကလည်းမကြုံဘူးလို့အောင်သမိုင်းတစ်လျှောက်အမြင့်ဆုံးနှုန်းထားအဖြစ်ဒေါ်လာကျပ်ငွေ1380ကျော်ကိုရောက်သွားခဲ့ပါပြီ။အစိုးရရဲ့ကားတင်သွင်းပေါ်လစီဘာမှနေတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိအစိုးရသစ်ချမှတ်လိုက်တဲ့ပြည်ပကနေကားတင်သွင်းခွင့်ပေါ်လစီဟာအသစ်တော်မဟုတ်ပါဘူး။အရင်အစိုးရဟောင်းကချမှတ်ခဲ့တဲ့ပေါ်လစီကိုပဲနည်းနည်းပြန်မွမ်းမံလိုက်တာပါ။အရင်သမရဦးသိန်းစိန်အစိုးရတက်လာတဲ့2011ခုနှစ်မတိုင်ခင်တုန်းကဆိုရင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူစီးကားအများစုဟာအိုမင်းဟောင်းနှွမ်းဆွေးမြေ့နေတဲ့ကားတွေလောက်ပဲဖြစ်ပြီးဈေးနှုန်းကလည်းဘယ်နိုင်ငံနဲ့မှမတူအောင်ခေါင်ခိုက်နေတဲ့အခြေအနေမျိုးဖြစ်ပါတယ်။အဲ့ဒီလိုဖြစ်အောင်အရင်ဆက်အာဏာရှင်တွေကဖန်တီးထားတာပါ။ဦးသိန်းစိန်အစိုးရအဖွဲ့တက်လာတော့အဲ့ဒီအခြေအနေကိုဖြေလျှော့နိုင်အောင်ကားဟောင်းအပ်တပည့်ရကားတစ်စီးတင်သွင်းခွင့်ပါမစ်တစောင်းထုတ်ပေးတဲ့စလစ်ကတ်စနစ်ကျင့်သုံးခဲ့သလိုတာမန်ပြည်သူတွေအနေနဲ့လူတစ်ယောက်ကားတစ်စီးစီတင်သွင်းခွင့်ပေးတဲ့စနစ်ကျင့်သုံးခဲ့ပါတယ်။အဲ့ဒီစနစ်မှာအမှားယွင်းတွေအများကြီးရှိခဲ့ပါတယ်။စလစ်ကတ်ကိုသုံးတဲ့စနစ်ကြောင့်ဆက်အာနာရှင်ခက်ကအိုမင်းဟောင်းနှွမ်းဆွေးမြေ့နေတဲ့ကားတွေတန်ရီကျိုးဆက်ယုံကိုရောက်သွားခဲ့ပေမဲ့အစားထိုးသွင်းလာတဲ့ကားတွေကလည်းတပတ်ရစ်တွေပဲမို့တိတ်အဆင်ပြေလာတာတော့မဟုတ်ပါဘူး။ပြည်သူတွေကိုလူတယောက်ကားတစ်စီးစီတင်သွင်းခွင့်ပြုတယ်ဆိုပေမဲ့ပြည်သူတွေထဲမှာပဲဘယ်သူတဦးတယောက်ကားမှကိုယ့်ဘာသာကိုပြည်ပကနေကားတင်သွင်းတတ်တာမျိုးမဟုတ်ပါဘူး။ပွဲစားကုမ္ပဏီတွေကိုအာကိုပြီးတင်သွင်းရတဲ့အခြေအနေမျိုးပဲဖြစ်ပေါ်ခဲ့တာပါ။ပိုဆိုးတာကဘယ်ကိုင်းညာကိုင်းမခွဲပဲတင်သွင်းခွင့်ပြုထားတာမို့သွင်းလာတဲ့ဂျပန်တပည့်ရစ်ကားအများစုဟာမြန်မာနိုင်ငံရဲ့လက်ရာကတ်မောင်းလမ်းစနစ်နဲ့မကိုက်ညီတဲ့ညာကိုင်းကားတွေကြီးဖြစ်နေတာပါမှတ်တမ်းတွေအရလမ်းစနစ်နဲ့မကိုက်တဲ့ညာကိုင်းကားတွေကြောင့်ရင်တိုက်မှုတွေအများကြီးဖြစ်တာလူအများပြားတေချေတန်ရာရတာတွေလည်းရှိခဲ့ပါတယ
်နောက်ပြဿနာတစ်ခုကအခွန်အခကောက်ခံမှုစနစ်ပါအခွန်အခကောက်ခံမှုစနစ်ကြောင့်အခွန်နဲ့ရင်မှတ်ပုံရေးသက်သာတဲ့အင်ဂျင်ပါဝါ 1350 cc ရောက်ကားတွေပဲစုပြုံသွင်းလာကြပြီးရန်ကုန်လိုနေရာမျိုးမှာပဲကားတွေစုပုံနေတာပါနေဒီမှာသုံးသွင်းတဲ့ပစ်ကတ်လိုကားမျိုးကဈေးကြီးတော့တင်သွင်းသူနည်းသလိုနေဒီမှာကားရှားပါတဲ့ပြဿနာနဲ့အသုံးတက်ပြီးဈေးသက်သာတဲ့တရားမဝင်လိုင်စင်မဲ့ကားတွေသုံးနေတဲ့ပြဿနာကိုလည်းဒီနေ့ချိန်ထိကြုံနေရတာဖြစ်ပါတယ်။တကယ်တကယ်ဖြစ်တင်တာကအစိုးရဟာတင်သွင်းတဲ့ကားမှန်သမျှမြန်မာနိုင်ငံလမ်းစနစ်နဲ့ကိုက်ညီတဲ့ယင်းအန္တရာယ်ရော့နေစေမဲ့ဘယ်ကိုင်းကားမျိုးတွေပဲသွင်းခွင့်ပြုသင့်ပါတယ်။အထူးသဖြင့်ဘတ်ကားတွေ၊ကုန်တင်ကားတွေဖြစ်ပါတယ်။အကြောင်းကတော့မြန်မာနိုင်ငံကလမ်းအများစုဟာနှစ်လမ်းသွားလောက်ပဲကျယ်ပြီးကားတွေကြော်တက်တဲ့အခါတစ်ဖက်ယင်ကြောထဲဝင်ပြီးမှကြော်တက်လို့ရပါတယ်။ဒီအခါညာကိုင်းကားကကားမောင်းသူတွေဟာမျက်နှာချင်းဆိုင်ယင်ကြောကနေကားတွေဆိုင်ကယ်တွေလာနေတာမြင်ရလိမ့်မရှိပါဘူး။ဒီလိုနီးနဲ့မျက်နှာချင်းဆိုင်ယင်တိုက်မှုတွေမကြာခဏဖြစ်ပွားနှစ်စဉ်ပြည်သူအများပြားသေဆုံးဒဏ်ရာရနေကြလို့ပါပဲ။ဒီကြားထဲဘတ်ကားတွေသာယင်မတော်တဆမှုဖြစ်ရင်လူသေဆုံးမှုပိုများတာအားလုံးအသိပါပဲ။ဒါကြောင့်မြန်မာနိုင်ငံအတွင်းကားတင်သွင်းတာဖြစ်စေထုတ်လုပ်ခွင့်ပြုတာဖြစ်စေဘယ်ကိုင်းကားတွေအဖြစ်သတ်မှတ်ဖို့မလွဲမသွေလိုအပ်နေတာဖြစ်ပါတယ်။
နောက်တစ်ခုကဘယ်နိုင်ငံမှမရှိတဲ့စလစ်ကတ်ကတင်သွင်းခွင့်ပေးတဲ့စနစ်ဖြတ်သိမ်းပြဖို့ဖြစ်ပါတယ်။အရင်စစ်အစိုးရခေတ်လွန်တုန်းကတော့အိုမင်းဟောင်းနှွမ်းနေတဲ့ယင်တွေကိုယင်ပိုင်ရှင်တွေဖြတ်သိမ်းရအောင်မလုံးပေးတဲ့အနေနဲ့အသုံးပြုခဲ့တဲ့စနစ်ပါ။စလစ်ကတ်ကတွေပိုင်ရှင်တွေကိုတာမန်ပြည်သူတွေတင်သွင်းခွင့်မရတဲ့ Model 1ပိုနိုင်တဲ့ကားတွေတင်သွင်းခွင့်ပေးတာအခွန်ကိုရောက်ောက်တာတွေကြောင့်နောက်ပိုင်းအဲ့ဒီစနစ်ဟာအခွင့်အတူးတစ်ခုလိုဖြစ်လာပါတော့တယ်။ဒီလိုနီးနဲ့ဖြတ်သိမ်းမဲ့တန်ရီကျိုးစက်ယုံပို့မဲ့ရင်းအိုရင်ဟောင်းတွေရဲ့ပေါက်ဈေးတနည်းအားဖြင့်စလစ်ဈေးဟာအဲ့ဒီကားတွေနည်းလာလေလေဈေးတွေမြင့်တက်လာလေဖြစ်စေပါတယ်။အခုနောက်ဆုံး2018ခုနှစ်အတွက်ကားတင်သွင်းခွင့် Model 1သတ်မှတ်ချက်ထွက်လာပြီးတဲ့နောက်စလစ်တစ်စောင်ကျပ်ငွေ320နီးပါးဖြစ်လာပါတယ်။ သဘောကတော့တတ်မှတ်ချက်သစ်အရာ2011ခုနှစ်ကနေ2014ခုနှစ်ကြားဂျပန်တပတ်ရစ်ကားဝယ်ကျင်သူတွေအနေနဲ့ကားပေါ်တင်သွင်းစရိတ်အခွန်ကမှတ်ပုံတင်ဘာတစ်ခုမှမပါပဲအရင်ဦးဆုံးကျပ်သိန်း120ကုန်ကြရမယ်သဘောဖြစ်နေလို့ပါပဲဒါကြောင့်လဲတချို့ရင်ပိုင်ရှင်တွေဆိုကို့ကားကိုနီးပေါင်းစုံနဲ့ဖြတ်စည်းအရေးကြိုးဖို့သွားအပ်စလစ်တစ်ဆောင်ရဖို့စ조사နေတာမျိုးတွေကလည်းဘယ်နိုင်ငံမှမှတွေ့နိုင်မှာမဟုတ်တဲ့ထူးဆန်းအံ့ဩဖွယ်တွေပါပဲတကယ်တော့ဘယ်ကားကိုဖြတ်သိမ်းသင့်နေဆိုတာအစိုးရကသတ်မှတ်ပေးဖို့မလိုပါဘူးနိုင်ငံတကာမှလို့လမ်းပေါ်တက်ပြီးမောင်းနှင်ဖို့သတ်မှတ်စံချိန်စံညွှန်းနဲ့မကိုက်ညီရင်အဲ့ဒီကားမျိုးကိုလိုင်စင်သက်တမ်းတိုးမပေးဖို့ပါပဲသတ်မှတ်ချက်နဲ့ကိုက်ညီပြီးမောင်းနှင်နိုင်တဲ့ကားဆိုရင်ပိုင်ရှင်ကသူ့ဘာသူနှစ်ပေါင်းဘလောက်၃အသုံးပြုခွင့်ပေးတာမျိုးဖြစ်တင်ပါတယ
်နောက်ပြဿနာတစ်ခုကလက်ရှိအစိုးရရဲ့ကားတင်သွင်းမှုအပေါ်ကောက်ခံတဲ့အခွန်နဲ့အခြားနိုင်ငံမှာမရှိတဲ့ယင်မှတ်ပုံနေကြီးကောက်ခံမှုပမာဏများပြားနေတာပါဒါကြောင့်လဲလက်ရှိဂျပန်နိုင်ငံမှာဒေါ်လာ3000ကျော်လောက်ဈေးနှုန်းရှိတဲ့တပတ်ရစ် Honda Fit အမျိုးအစားကားဟာရန်ကုန်မှာဒေါ်လာ1000ကျော်အထိဈေးပေါက်နေတာဖြစ်ပါတယ်ဒီအကောက်ခွန်နှုန်းဒီမှတ်ပုံနေနှုန်းထားအတိုင်းသာဆက်ကောက်ရင်လာမယ့်နှစ်ကားပေါက်ဈေးဒီထက်အများကြီးမြင့်တက်နေမှာဖြစ်ပြီးလူလတ်တန်းစားတွေကားဝယ်မစီးနိုင်နေမျိုးတွေမှာလဲကားရှာပါဆိုတဲ့အခြေအနေမျိုးဆက်ရောက်သွားပါလိမ့်မယ်တချို့ပြည်နယ်တွေမှာလိုင်စင်မဲ့ကားပြဿနာထပ်ပြီးတက်ပါအောင်မယ်အားလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိအစိုးရအဖွဲ့ရဲ့ကားတင်သွင်းခွင့်စည်းကမ်းသတ်မှတ်ချက်အသစ်ဟာပြည်သူနဲ့တိုင်းပြည်စီးပွားရေးကိုကောင်းကျိုးပြုဖို့မမြင်မိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်